ကရင်ပြည်နယ်ဖအံခရိုင်နဲ့ကရင်လိုမုတော်ခရိုင်လို့ခေါ်တဲ့ဖပုံခရိုင်မှာတော့ကရင်လူငယ်တွေကရင်ပြည်သူတွေတောင်းတဲ့ချီပြီးမတ်လ9ရက်နေ့မှာဆန္ဒထုတ်ဖော်နေကြကြောင်းကရင်သတင်းစင်ရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောကေကအခုလိုပြောပြပါတယ်
။မုတော်ခရိုင်မှာလောက်တာကတော့စုစုပေါင်းဒီဒေသခံပြည်သူတွေကတော့2000နီးပါးလောက်ရှိတယ်လို့ဒီမှာပြီးရတယ်။နောက်တစ်ခုကတော့တရက်ထဲမှာပဲဒီကင်နူဖန်ခရိုင်မှာဆိုလို့ရှိရင်လည်းဆိုလဲ400လောက်တယ်ပေါ့လေ400မှာဟိုတနေရာကြီးကတော့အနည်းဆုံးတော့တချို့နေရာတွေမှာကြောက်ရှင်9000နီးပါးပေါ့တချို့နေရာမှာဆိုရင်6000နဲ့အထက်ပေါ့အဲ့လိုမျိုးတွေပေါ့နော်ဒါပေမဲ့ပေါင်းရရမှာဆိုလို့ရှိရင်လည်းဆန်ရှင်လည်းဒီမှာ400ပေါင်းရင်တော့လည်းသူလည်းတောင်းကြော်တော့ဘာလို့တောင်းချီတဲ့ပြည်သူလူထုအားနဲ့လှုပ်ရှားကြတာရှိတယ်ပေါ့နော်ဆိုဒီဖန်မြို့နယ်ထဲမှာဆိုလို့ရှိရင်လည်းဒါကတော့ control area တော့မဟုတ်ဘူးရှင်ရဲ့ area နဲ့တော့မဆိုင်ဘူးနော်ဖန်မြို့နယ်ထဲမှာဆိုလို့ရှိရင်လည်းမြို့ပေါ်ပေါ့ကျေးလက်ဒေသတွေမှာလည်းဆန္ဒရထုတ်ဖို့ကြတယ်မျိုးလေးတွေကျွန်တော်တွေ့ရတယ်
ဖပုံခရိုင်ရဲ့ဆန္ဒပြလှုပ်ရှားမှုကိုဥဆောင်တဲ့စောစကိုင်းကတော့ဆန္ဒထုတ်ဖော်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပြပါဗျာ
။ကျွန်တော်တို့ဒီဆန္ဒပိန်းတဲ့အခမ်းအနားကိုကျွန်တော်တို့ကမကျေနပ်ဘူး။မကျေနပ်တဲ့အတွက်ကျွန်တော်တို့ကပြည်သူပြည်သားတွေစူပါဘူးတော့မှဒီပြည်လှုပ်ရမယ်။ဆန္ဒရှင်စနစ်ကျဆိုးရအောင်လားမဖြစ်ပါနော်။ဒီဖန်စီသားတဲ့ဒီကောင်းဆောင်တွေပေါ့။အဲ့ဒါတွေဆန္ဒပြတဲ့ပြည်သူပြည်သားကြောင်းလာကြောင်းသူတွေဘုလူမြရှင်တွေဒီစီယူပပွဲကိုစလေဖွဲ့တယ်ပေါ့နော်အများဆုံးချက်ချင်းလုပ်ပေးဖို့ကျွန်တော်တောက်ဆိုတယ်။တစ်ဆချင်းဖွဲ့စီပေါ်လောကလုံးမရှိဘူး။တို့စစ်တပ်အလိုတိုင်းတည်ဆောက်လာတဲ့ဥပဒေမျိုးလို့ကျွန်တော်လက်မခံဘူး။အဲ့ဒါဖက်သေးသေးရမယ်။ကျွန်တော်တို့ကဖက်ဒရယ်ပြည်တော်စုလို့ရှင်းတယ်။အဲ့ဒါဖက်ဒရယ်ပြည်တော်စုနဲ့စစ်တင်တတ်တဲ့ကျွန်တော်တို့တရှိကဥပဒေတစ်ခုပေါ့နော်။တရှိပြည်ရဲ့တစ်ခုရချင်တယ်ပေါ့နော်။စစ်တပ်ခန်းတွေကခဏခဏလုခွင့်ရချိုးဖောက်လို့လေကျွန်တော်တို့လောကကျွန်တော်တို့ဒေသထဲမှာမရှိစေချင်ဘူးနော်။အဲ့ဒါအများဆုံးရုပ်သိမ်းပေးဖို့ပေါ့။ကလသမဂအဖွဲ့တွေကဒီစစ်အနာအစိုးရနဲ့လောကဥတွေအလုပ်လောက်တာကိုကျွန်တော်တို့မကြိုက်ဘူးပေါ့အဲ့ဒါကိုလောကလို့မရှိဘူ
းမလ9ရက်နေ့မှာတော့ကရင်ပြည်နယ်အတွင်းကဆန္ဒပြလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွင်းတာတွေမရှိသေးပါဘူး KNU လက်နက်ကိုင်တွေကလည်းသူတို့ထိန်းချုပ်ရာဒေသကလူလူတွေကိုလုံခြုံရေးယူပေးနေတာတွေ့ရတယ်လို့လည်းနန်းဖောကေကတော့ပြောပြပါတယ
်အဲ့ KNU ထိန်းချုပ်နေမှာတော့ KNU ကလည်းရနေတော့အားကနေလုံးဝရေးယူကြရမှာမျိုးသိရတယ်။အားဒါမှသိရအောင်မရှိဘူး။တချို့ဒီဆန်ခရိုင်မှာဆိုလို့ရှိရင်တော့ဒီနေသားဆောင်တက်ဒီလက်စုပ်စုပ်ရောရှိတယ်ပေါ့နော်။ဒါပေမဲ့ညီညီနိုင်ကျိုးစုထားတာမျိုးတွေရှိတာလာတော့ပြောတတ်ဘူးပေါ့နော်။သူတို့ဘာမှတော့အနောက်ဆက်တင်တွေ့ရမျိုးတွေဘာမှအဟန့်တားရောမတွေ့ရဘူးရှင့်
။ကရင်ပြည်နယ်မြောက်ပြည်မြို့မှာဆန္ဒပြပွဲထုတ်ဖော်တုန်းကတော့တနက်နဲ့ဖြိုခွဲဖမ်းဆီးတာတွေရှိခဲ့ပါတယ်။နောက်ပိုင်းမှာတော့ KNU ကစေုပ်ချုပ်ရေးကောင်စီကိုလက်မခံကြောင်းနဲ့သူတို့ထိန်းချုပ်ရာဒေသကလူလူတွေကိုအကာအကွယ်ပေးမှဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင်။